ရခိုင်ပြည်နယ်မြောက်ဦးမြို့နယ်လက်ကကျေးရွာကကျန်းဖက်တက်ဖြဲရေးဥပဒေနဲ့ဖမ်းဆီးတရားစွဲခံနေရတဲ့ကျေးရွာသား16ဦးကိုမြောက်ဦးရက်တက်ရင်ကိုတိုက်ခိုက်မှုမှာပါဝင်တယ်ဆိုပြီးအကျန်းဖက်ဥပဒေပုံမှန်နဲ့ထပ်ပြီးတရားစွဲဆိုလိုက်ပါတယ်။အဲ့ဒီကျေးရွာသား16ဦးတည်းကတဦးဖြစ်တဲ့ဦးခမောင်စိုးရဲ့ဇနီးဖြစ်သူဒေါက်သိန်းမြေကအခုလိုပြောပါတယ်။
ကလေးကသူနဲ့ပေါ်တဲ့တယ်ဘောလို့ယုံရှင်းဆိုတော့သူတို့လည်းသိမကောင်းဘူးအရင်မြင့်ဆွေးထားတဲ့အခုသူတို့ကထိုက်ပြီးတွန်းပြေးရတဲ့သူပြောတာကဘောလို့ငါတို့ကဒါလည်းမလုပ်ဘူးဒီလိုရွာတော့ပဲအဲ့လိုရွာတော့သူတို့ကအဲ့လိုမျိုးအမှုနဲ့ထိုက်ထိုက်တွန်းနေတယ်ဆိုတော့သူတို့သိမကောင်းဘူးဒီမှာတော့ဘာလို့အင်းမရှိဘူးလဲသူတို့ကထိုက်ပြီးတွန်းနေတယ်ဆိုတော့ငါတို့ကတနာမဲ့လို့မရှိဘူးလားဒီလိုမျိုးတွန်းတယ်ကြီးနေကြမလားအဲ့လိုရှင်လေလေအဲဆိုရှင်လေဘောနော်အဲ့လိုမျိုးထိုက်ပြီးထိုက်ပြီးတွေ့နေတယ်ဆိုတော့အမုန်းအဲ့လိုမျိုးခဏခဏတွေ့နေဆိုတော့ရှင်လေကလည်းစိတ်မကောင်းဘူးဖြစ်နေတယ်
ဒီ16ဦးကိုအခုလိုတပ်ဖက်ဥပဒေနဲ့ထပ်ပြီးတရားစွဲတဲ့ကိစ္စနဲ့ပတ်သက်ပြီးရခိုင်ပြည်နယ်ရဲတပ်ဖွဲ့မှရဲမှူးကြီးကြည်လင်းကို RFA ကမင်းညားကဆက်သွဲခဲ့ပြီးမဲ့ဆက်သွဲလို့မရခဲ့ပါဘူး။ပြီးခဲ့တဲ့ဧပြီလ9ရက်နေ့ကမြောက်ဦးမြို့နယ်အတွင်းကရဲတပ်ရင်းတစ်ခုနဲ့လေးမြို့မြေကန်းကတပ်မတော်ယာယီစခန်းတစ်ခုကိုရခိုင်တပ်ဖွဲ့ AA ကညအချိန်ဝင်ရောက်တိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီးတမရစီကျောင်းကနောက်တနေ့မှလက်ကကြေးရွာကိုဝင်ရောက်စစ်ဆေးခဲ့တဲ့နောက်အရတား28ဦးကိုဖမ်းဆီးသွားခဲ့ပါတယ်။အဲ့ဒီထဲက3ဦးဟာတမရကစစ်ကြောရေးမှတေဆုံသွားခဲ့ပြီးကျန်တဲ့24ဦးကိုတော့အေးအေးနဲ့ပတ်သက်တဲ့ဆိုပြီးအကြမ်းဖက်တပ်ဖြတ်ရေးဥပဒေပုံမှ50ကာကြီး50ဇက်မြင့်ဆွဲတို့အပြင်1949လက်နက်ဥပဒေနဲ့ရတပ်ဖွဲ့ရအမှုဖွင့်တရားစွဲဆိုခဲ့ပါတယ်။အဲ့ဒီတဲက16ဦးကိုမြောက်ဦးရက်တက်ရင်ကိုဝင်တိုက်ရမှာပါဝင်နေဆိုပြီးမြောက်ဦးခရိုင်တရားရုံးကပြီးခဲ့တဲ့ရက်ကတရားစွဲဆိုခဲ့တာလို့သိရပါဗျ။ဒီကိစ္စနဲ့ပတ်သက်ပြီးမြောက်ဦးအမှတ်၁မဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစိန်ကလည်းအခုလိုပြောပါဗျ။
အကြမ်းဖက်ဥပဒေဆိုတာကဥပဒေတစ်ခုတည်းမဟုတ်ဘူးလား။ဥပဒေတစ်ခုတည်းနဲ့ဥပဒေတစ်ခုကိုထက်ကထက်ကဒါတခါလာလေအကြမ်းဖက်ဥပဒေနောက်တစ်ခါလာကြလဲအကြမ်းဖက်ဥပဒေဒီလိုတော့မဖြစ်တယ်ဘူးတဲ့နဲ့သူတို့ကမိမိရဲ့ဒီလေယာကိုင်းကျွန်းတွေကိုအမှန်တကယ်လောက်ကင်စားပေါက်နေတဲ့သူတွေပါအဲ့ဒီရေတိုင်ရန်တိုက်ခိုက်တာနဲ့လဲဓမ္မတော်မိသားစုဝင်ကျွန်တော်တို့မိသားစုဝင်တွေနဲ့ဘာမှလည်းမဆိုင်ဘူးလို့တော့မိသားစုဝင်တွေနဲ့ဒေသခံတွေကဖွင့်ပြကြပါတယ်ကျွန်တော်ကလည်းပဲဒေသခံတွေလိုပဲသူတို့မှာဒီလောက်အကြမ်းဖက်ဥပဒေထိကြီးမားလောက်တဲ့ဒီဟိုဟာတော့ပါမင်ထင်ဘူးဗျာ
မြောက်ဦးမဲဆန္ဒနဲ့အမှတ်တေလွတ်တော်ကိုယ်စားလှယ်ဦးထွန်းသာစိန်ပြောသွားတာပါရှင်ဖက်စီခံနေရတဲ့ဒီလက်ကရွာသားတွေရဲ့အမှုကိုစက်တင်ဘာ26ရက်နေ့ကစစ်တွေခရိုင်တရားရုံးမှာရုံးထုတ်ခဲ့ပြီးအကြမ်းဖက်တပ်ဖြတ်ရေးဥပဒေနဲ့ထပ်ပြီးတရားစွဲခံရတဲ့သူ16ဦးရဲ့အမှုကိုလည်းနောက်ထပ်ရုံးချိန်ပေးခဲ့တယ်လို့သိရပါတယ်ဒီလက်ကရွာသားတွေရဲ့အမှုတွေကိုလာမယ့်အောက်တိုဘာလကိုထပ်မံပြီးရုံးချိန်ပေးခဲ့တယ်လို့သိရပါတယ်ရှင်